ဣရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်ရန်သူတွေနဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဣရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနီမှာဆွဆွဲပြောဆိုလိုက်ပါတယ်။အစ္စလာမ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီရက်ပိုင်းတွေအတွင်းဣရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတယ်လို့ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုပါတယ်။သူရဲ့ကြေညာချက်ကိုတော့နိုင်ငံပိုင်ရုပ်သံမှာပြသခဲ့တယ်လို့တရားဝင်အင်တာနက် website မှာလည်းဖော်ပြထားပါတယ်။လက်တလော့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချင်းချလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။ဣရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ5ဦးသေဆုံးခဲ့ရကြောင်းလည်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကတည်းကဆိုရင်တိဆုံးသူ20ကျော်ရှိသွားပြီဖြစ်ပါတယ်။ခါဒါရီဂျန်မြို့ကရဲစခန်းမှာဆန္ဒပြသူတွေကတနက်တွေခိုးယူဖို့ကြိုးစားလာမှာအကြီးကြီးဆက်ဖြစ်ခဲ့ပြီးတဲ့နောက်6ဦးတိဆုံးရတယ်ဆိုသတင်းကဖော်ပြပါတယ်။နာဂျာဖာဘတ်မှာတော့ရဲတပ်ဖွဲ့ဝင်တဦးတိဆုံးတယ်လို့သတင်းကဖော်ပြပါတယ်။ကျန်းကျုပ်ရဲစက်ပြီးခြားစားပျက်စီးနေတဲ့အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမှစန့်ကျင်လာကြတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနဲ့မနက်ပိုင်းမှာ Twitter မှာထပ်ပြီးတော့ရေးသားပါတယ်။အဒီကရောက်မှာပါဝင်သူတွေနဲ့ဥပဒေချုပ်ဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကန့်တွဲမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကမနေ့တနင်္လာနေ့မှာကြေညာပြောဆိုပါတယ်။အများပြည်သူပိုင်းဖြည့်ဆည်းတွေကိုဖြည့်ဆည်းသူတွေအများပြည်သူအနောက်ရှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရဘက်ကတိခါမှာမဟုတ်ဘူးလို့သမ္မတကပြောတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မတ်ဟက်မြို့ကနေစခဲ့ပြီးတဲ့နောက်တနင်္ဂနွေလုံးကိုပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရန်နဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးထားပါတယ်ရှင်။